2014ခုနှစ်တုန်းကယူကရိန်းအရှေ့ပိုင်းဝေဟင်မှာရပ်ဖက်လင်းဒစင်ဖြစ်ချခံမှုအတွက်တမ်းမြှားရှိသူဟာရုရှားအခြေခံဗိုလ်ချုပ်ကြီးတူဖြစ်နေတာတွေ့ရကြောင်းအများလေးစားတဲ့နိုင်ငံတကာစုံစမ်းစစ်ဆေးအဖွဲ့ကြီးဖြစ်တဲ့ The Bellingcat 8စုံစမ်းရေးအဖွဲ့ကနေပြောကြားလိုက်ပါတယ်သူတို့အဖွဲ့ကအဆင့်နဲ့ Digital Media ပညာရေးတုံးပြီးရရှိတဲ့အတန်းနဲ့မြင်ကွင်းဆိုင်ရာအချက်အလက်တွေကိုဆန့်ကျင်ခဲ့တာပါသူတို့ဟာဒီဇင်ဘာ၈ရက်နေ့မှာစီရင်ခံစာထုတ်ပြန်ခဲ့ပြီးဂျာဖက်ဖန်ယူရရှိတဲ့ဆက်သွယ်ချက်တွေထဲမှာဂျာဖင်ဆိုတဲ့သူဟာအငြင်းစားရုရှားဗိုလ်ချုပ်ကြီးနီကိုလိုက်ကာရှော့ဖြစ်ပြီးသူဟာလက်ရှိမှာရုရှားအနေနဲ့တိုင်းစစ်တေတာစစ်ဆေးမှုချုပ်ဖြစ်နေတာဝန်ထမ်းဆောင်နေတာဖြစ်ကြောင်းတွေ့ရတယ်လို့ဖော်ပြပါတယ်။နယ်သာလန်နိုင်ငံဥဆောင်တဲ့ GIT ပူးတဲ့စုံစမ်းရေးအဖွဲ့ကယူကရိန်းရှေ့ပိုင်းမှာဖြစ်ကျော်ပြန်ဆန်းစဉ်ပြစ်ချက်ခံရတဲ့မလေးရှား၄ချောင်းလိုက် MH17 လင်းပြစ်ချက်မှုကိုစုံစမ်းဆစ်ဆေးခဲ့တာဖြစ်ပြီး2016စက်တင်ဘာမှာသူတို့တွေ့ရှိချက်ကိုထုတ်ပြန်ရမှာဂျာဖင်နဲ့အိုယန်ဆိုတဲ့နာမည်ဖွင့်လူ၂ဦးဆက်တဲ့ပြောကြားမှုအတန်းဆိုင်၅ခုကိုပါထုတ်ပြန်ပေးခဲ့တာပါ။ GIT ကဒီလူမျိုးနဲ့ပတ်သက်တဲ့အချက်လက်တွေကိုလိုင်းမှာရှာဖွေပေးမယ်။လင်းပြစ်ချက်မှုကသူတို့ဘယ်ခန့်ကဏ္ဍကပါဝင်နေဆိုတာအခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီဇင်ဘာ၈ရက်ထုတ်ပြန်တဲ့ GIT ကြေညာချက်မှာ Binning Act အဖွဲ့အစီအစဉ်စာကိုသူတို့မှတ်တမ်းဖြင့်ယူထားကြောင်းပြောပေမယ့်အသေးစိတ်ကိုတော့ထုတ်မပြောပါဘူး။ MH17 လင်းဟာ2014ဇူလိုင်14ရက်မှာ18ရက်နေ့မှာ Ukraine တိုက်ပွဲတွေဖြစ်ပေါ်နေတဲ့ Donetsk ဒေသပေါ်ဖြတ်တမ်းပြီးပြန်တမ်းစင်မှာအပြစ်ချခံရတာဖြစ်ပါတယ်။